သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါမေလ3ရက်ကျရင်အထွေထွေရွေးကောက်ပွဲကျင်းပမှာဖြစ်ပါတယ်အဲ့ဒါနဲ့ဆက်ဆက်ပြီးအရင်တပတ်တွေတုန်းကအစိုးရဖြစ်နေတဲ့ Labour Party အဓိကအတိုက်အခံဖြစ်တဲ့ Liberal Party နဲ့National Party တို့အကြောင်းကိုတင်ဆက်ပြီးတဲ့နောက်ဒီတစ်ပတ်မှာတော့ Australian Greens အကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ Greens ကို Adam Bent ကဝန်ဆောင်နေတာဖြစ်ပြီး Greens ဟာပါတီငယ်တွေထဲမှာအကြီးဆုံးနိုင်ငံရေးပါတီတစ်ခုဖြစ်ပါတယ်။အစတုန်းကတော့စန့်ကျင်ဆန္ဒပြတဲ့လူတွေစုပေါင်းတဲ့ပါတီကနေအခုဆိုရင်လွှတ်တော်ထဲမှာတင့်ပေါင်း90လောက်ရတီလာနေတဲ့ပါတီဖြစ်ပါတယ်။ Greens ဆိုတဲ့အတိုင်းအစိမ်းရောင်ဖြစ်ပြီးနိုင်ငံရေးပါတီတွေထဲမှာပါတီရဲ့နာမည်အနောက်မှာပါတီကိုမထည့်တဲ့တခုတည်းသောပါတီက Greens ပဲဖြစ်ပါတယ် Greens ဟာပါတီငယ်ဖြစ်ပေမဲ့လည်းလွှတ်တော်ထဲမှာအကြီးဆုံးပါတီငယ်ဖြစ်ပြီးအောက်လွှတ်တော်မှာထိုင်ခုံနေရာ၄ခုနဲ့အထက်လွှတ်တော်မှာထိုင်ခုံနေရာ9ခုရထားတဲ့ပါတီဖြစ်ပါတယ်အဲဒီတော့ Greens ကဘယ်ကနေဖြစ်ပေါ်လာသလဲလက်ရှိအနေထားဘယ်လိုရှိသလဲဆိုတာကိုလေ့လာကြရအောင်Australian National University ကအကြီးတန်းစာပြပုဂ္ဂိုလ် Jill Shepherd ကပြောပြချက်အရ Greens ဟာ1990ပြည့်နှစ်တွေတုန်းက Australia နိုင်ငံမှာသဘာဝပတ်ဝန်းကျင်ရေလှုပ်ရှားမှုတွေကနေပေါ်ပေါက်လာတဲ့ပါတီဖြစ်တယ်လို့ပြောပါတယ
် There were some key events in the early days of the Greens particularly in Tasmanian politics where no one in politics was defending the interests of the environment
Greens ရဲ့အစောပိုင်းကာလတွေမှာအဓိကကြတဲ့ဖြစ်ရာတွေရှိခဲ့ပူပြီးအထူးသဖြင့် Tasmania ပြည်နယ်နိုင်ငံရေးမှာဖြစ်ခဲ့ပြီးတော့အဲ့ဒီအချိန်တုန်းကဆိုရင် Tasmania ပြည်နယ်မှာသဘာဝပတ်ဝန်းကျင်အရေးနဲ့ပတ်သက်ပြီးဘယ်နိုင်ငံရေးသမားကမှကာကွယ်လှုပ်ရှားပြောဆိုမှုမရှိခဲ့တဲ့အချိန်ဖြစ်တယ်လို့ပြောသွားခဲ့ပါတယ်။ဌာနေတစ်တော်တွေကိုခုတ်ပစ်တာတွေနဲ့အကြီးစားစေတီဆောက်မှုတွေကိုစန့်ကျင်မှုလုပ်ခဲ့ကြတာလည်းဖြစ်ပါတယ်။ဒီလိုသဘာဝပတ်ဝန်းကျင်ရေလှုပ်ရှားတဲ့ဆန္ဒပြအဖွဲ့တွေစုပေါင်းရာကနေ United Tasmania Group ဆိုတာဖြစ်ပေါ်လာပြီးအဲ့ဒါဟာကမ္ဘာရဲ့ပထမဦးဆုံးသော Green Party ဖြစ်တယ်လို့ Greens အဖွဲ့ကပြောပါတယ်။1992ခုနှစ်လောက်မှာတော့ပြည်내အခြေစိုက်ပါတီတွေစုပေါင်းပြီးတော့ Australia Greens ကိုဖွဲ့စည်းလိုက်ကြပြီးအဲ့ဒီပါတီရဲ့ခေါင်းဆောင်ကBob Brown ဖြစ်ခဲ့ပါတယ်ပါတီကောင်းဆောင်ဖြစ်ခဲ့ဖူးသူ Bob Brown ကသဘာဝပတ်ဝန်းကျင်ကပါတီရဲ့ဦးစားပေးအရာဖြစ်တယ်လို့အခုလိုရှင်းပြထားပါတယ
် were highly distinguishable from the other parties by having the environment our environmental policies also front line because they ultimately are social justice policies
ကျွန်တော်တို့ပါတီအနေနဲ့တခြားပါတီနဲ့မတူညီတာကတော့ကျွန်တော်တို့မှာသဘာဝပတ်ဝန်းကျင်ရှိခြင်းသဘာဝပတ်ဝန်းကျင်ဆိုင်ရာမူ policy တွေရှိခြင်းဖြစ်ပြီးလူမှုရေးတရားမျှတတဲ့ policy တွေရှိဖို့အတွက်သဘာဝပတ်ဝန်းကျင်ကအရေးပါတဲ့အတွက်ဖြစ်တယ်လို့ပြောသွားခဲ့ပါတယ်။ Greens ဟာသဘာဝပတ်ဝန်းကျင်သမဂ္ဂလူမှုရေးဆိုင်ရာတရားမျှတရေးကိုလည်းဦးစားပေးတဲ့ party ဖြစ်တယ်လို့လည်းသူကပြောပါတယ်
။ Environmental protection and social justiceDemocracy and peace, those four pillars of the Greens Charter worldwide. And that followed through to the world's first Greens Party Congress in Canberra in 2001, in which that was adopted internationally.
The Bawa Pawanjin Kakwee ne, Lumu ye sanyata yamya tamuri, Democracy ne, Nyen chan ye, Di mandain leku ha,ကမ္ဘာလုံးမှာရှိတဲ့ green ရဲ့အဓိကပြဋ္ဌာန်းချက်မန်တိုင်တွေဖြစ်ပြီး2000ခုနှစ်တုန်းကကင်မရာမြို့မှာကျင်းပတဲ့ green party ရဲ့ congress မှာပြဋ္ဌာန်းထားတာကိုတကမ္ဘာလုံးက green တွေကလိုက်လုပ်ကြတယ်လို့ရှင်းပြထားပါတယ်။ Bob Brown က Tasmania ပြည်နယ်လွှတ်တော်မှာသူရှိနေတဲ့ကာလအတွင်းအစိုးရအတွင်းမှာပွင့်လင်းမြင်သာမှုရှိအောင်မိမိသဘောအရတည်တောင့်တက်တာစွာတည်ဆုံနိုင်မှုနဲ့အမျိုးသမီးအခွင့်အရေးဆိုင်ရာတွေမှာတိုက်ပွဲဝင်ပေးခဲ့တယ်လို့ပြောပြပါဗျ။ဒီနေ့ခေတ် Green က ဩစတြေးလျနိုင်ငံရဲ့ဒုက္ခသည်ခေါ်ယူရေးကိစ္စတွေဂါဇာဒေသအရေးနဲ့ပါလက်စတိုင်းကိုနိုင်ငံတစ်ခုအဖြစ်အသိအမှတ်ပြုခြင်းအပြင်ကျန်းမာရေးစောင့်ရှောက်မှုခံယူခွင့်နဲ့လူတွေတက်နိုင်တဲ့အိမ်ယာတွေရှစ်လာစေဖို့အတွက်အရေးဆိုပေးနေတာဖြစ်ပါတယ်။2010ပြည်နှစ်တုန်းကဆိုရင်ပါတီကြီးတစ်ခုကမဲအပြတ်အသတ်မနိုင်ရတဲ့အတွက်ဂျူလီယာဂီလတ်ဦးဆောင်တဲ့ Labour ပါတီဟာ Green နဲ့ပူးပေါင်းမှုရယူပြီးတော့အစိုးရဖွဲ့ခဲ့ရပါတယ်။ဒါပေမဲ့2013ခုနှစ်လောက်မှာတော့ Labour ပါတီဟာတပ်တူလုပ်ငန်းပဲရပ်တည်တယ်လို့ Green က Labour ပါတီကိုဆွဆွဲပြီးတော့လက်တွဲဖြုတ်ခဲ့ပါတယ်။ဒီရွေးကောက်ပွဲမှာ Green ရဲ့အဓိက policy တွေကတော့ Medicare မှာသွားစောင့်ရှောက်ရေးတွေပါဝင်ထည့်သွင်းရေး billionaire တတိယတွေအပေါ်အခွန်တိုးမြှင့်ကောက်ခံရေးအိမ်အင်္ဂါချထားတဲ့အိမ်ရှင်တွေအရှုံးပေါ်တဲ့အခါမှာကူညီတဲ့ negative gearing ကိုဖျက်သိမ်းရေးနဲ့ရေနံနဲ့သဘောဝစီမံကိန်းအစ်စ်တွေအားလုံးကိုရပ်တန့်ရေးလို့ပါဝင်ပါတယ်Green အနေနဲ့ Federal လွှတ်တော်မှာအာဏာကြီးစိုးမှုရမယ့်အနေအထားမရှိသလိုမကြခင်အနာမကမှလည်းပါတီတစ်ခုတည်းအနေနဲ့အစိုးရဖြစ်နိုင်ခြေမရှိသေးပါဘူး။အဲ့ဒီလိုအခြေအနေမှာလူတွေကဘာကြောင့် Green ကိုမဲပေးကြပါသလဲ
။ I think voting for the Greens, particularly when they've had increasing success in the Senate, just feels like a normal option for a lot of voters. Their achievements are all conducted behind closed doors. The Greens can very rarely stand up and say, look at what we've done. But what they do is negotiate constantly, every day with the government, whether that's Liberal or Labour, just to moderate reforms that they don't agree with.
Green Party ha a te lut daw ma po aw myin mu ya nei pi lo Green ko mae pe ya de a chang yin ga raw mae pe tu ri a twe tan man yue che mu de khu be phit par de.သူတို့ရဲ့စွမ်းဆောင်နိုင်မှုအားလုံးကကလင်္ကာရဲ့နောက်ွယ်မှာဖြစ်ပွားခဲ့တာပါ Green Party အနေနဲ့ကြည်ငါတို့အနေနဲ့ဒါရီစွမ်းဆောင်နိုင်တယ်ဆိုပြီးလူသိရှင်ကြားပြောဆိုတာမျိုးမရှိသလောက်ပါပဲသူတို့အနေနဲ့လုံလေရှိတာကတော့နေ့တိုင်းအစိုးရနဲ့အပေးအယူလို့ပြောဆိုဆွေးနွေးပြီး Labour Party ပဲဖြစ်ဖြစ် Liberal Party နဲ့ပဲဖြစ်ဖြစ်သူတို့မကြိုက်တဲ့အရာတွေမဖြစ်လာအောင်အစိုးရဖြစ်တဲ့ပါတီနဲ့အပေးအယူလို့ပြောဆိုကြတာမျိုးရှိတယ်လို့ပြောပြပါတယ်။ခေါလွန်ခွင့်တောင်းလို့သူတွေအပေါ်ကောင်းမွန်စွာဆက်ဆံမှုမရှိတဲ့အရေးကိုမီးမောင်းထိုးနိုင်ခဲ့တယ်။လွှတ်တော်မှာအရေးပါအောင်လုပ်နိုင်ခဲ့တယ်လို့ Green အနေနဲ့အမှတ်ယူနိုင်တယ်လို့လည်းပြောသွားခဲ့ပါတယ်။ပါတီကောင်းဆောင်တူဖြစ်တဲ့ Bob Brown ကတော့အနာဂတ်ကြရင်Green အနေနဲ့ဒီထက်မကကြီးလာပြီးအစိုးရဖြစ်လာနိုင်တယ်လို့မျှော်လင့်တဲ့အကြောင်းပြောသွားခဲ့ပါတယ
် We expect that there'll be green governments in the future as the environmental and social crises that the planet's facing at the moment get rapidly worse
တဘာဝပတ်ဝန်းကျင်ရေးလူမှုရေးရာတရားမျှတမှုမရှိခြင်းစတဲ့ပြဿနာတွေကကမ္ဘာမြေမှာပိုဆိုးလာနေတဲ့အတွက်အနာဂတ်ကြာရင်Green အစိုးရဖြစ်ပေါ်လာဖို့မျှော်လင့်မိတယ်လို့ပြောသွားခဲ့ပါတယ်။အရင်တစ်ခေါက်ကျင်းပခဲ့တဲ့ရွေးကောက်ပွဲမှာ Green အတွက်ကောင်းမွန်တဲ့ရလဒ်တွေရရှိခဲ့ပါတယ်။အစတုန်းကအောက်လွှတ်တော်မှာ Green ဟာနေရာတစ်ခုသာအနိုင်ရရှိရာကနေနေရာ၄ခုရရှိလာခဲ့တာဖြစ်ပြီးအထက်လွှတ်တော်မှာဆိုရင်နောက်ထပ်၃ထင်ရာရရှိခဲ့တာဖြစ်ပါတယ်။လက်ရှိအနေအထားမှာတော့Green ကို Adam Bent ကဦးဆောင်တာဖြစ်ပြီးသူဟာလွှတ်တော်အမတ်အဖြစ်15နှစ်ကြာဆောင်ရွက်ခဲ့သူဖြစ်သလို2020ပြည်နှစ်ကစပြီး Green ရဲ့ခေါင်းဆောင်ဖြစ်လာသူဖြစ်ပါတယ်။သူဟာနိုင်ငံရေးသမားမဖြစ်ခင်တုန်းက၈နှစ်တူဖြစ်ခဲ့ပါတယ်။ Green အနေနဲ့စတင်တည်ထောင်တုန်းကရှိခဲ့တဲ့ရည်ရွယ်ချက်အတိုင်းဆက်လက်ရပ်တည်မှုရှိမရှိကိုကြည့်တဲ့အခါမှာတော့ANU တက္ကသိုလ်ကအကြီးအကဲစာပြပုဂ္ဂိုလ် Shepherd ကအခုလိုသုံးသပ်ပါရီ
The Greens more than any other party in Australia at the moment have had a huge makeover in terms of how they operate today. They've gone from being a social movement with one core issue at their heart to being a professional political party that has to campaign, has to have positions on a bunch of different things, has to vote on legislation, has to manage a party room.That is getting bigger every election and has a lot of contrasting views. They used to be very willing to air their grievances in public, to you know have sort of public debates about their internal conflicts, and they've had to find that as you become bigger, that's just impossible.
Green ဟာတခြားပါတီတွေနဲ့ရှင်ရင်ပါတီကိုအများကြီးပြုပြင်ပြောင်းလဲမှုလုပ်ရတဲ့ပါတီတစ်ခုဖြစ်ပါတယ်။သူတို့ဟာအရင်တုန်းကလူမှုရေးလှုပ်ရှားမှုတစ်ခုတည်းအတွက်လှုပ်ရှားရာကနေအခုဆိုရင် professional ကျတဲ့ပါတီတစ်ခုအဖြစ်ရပ်တည်ပြီးတော့မဲဆွယ်စည်းရုံးတွေလုပ်နိုင်ဖို့ကြိုးစားရသလိုလွှတ်တော်ထဲမှာတင်သွင်းလာတဲ့ဥပဒေကြမ်းနဲ့ဆက်ဆက်ပြီးမဲခွဲဆုံးဖြတ်ရတာလည်းလုပ်ရတဲ့အပြင်ပါတီကလည်းတဖြည်းဖြည်းကြီးလာသလိုအမြင်မတူမှုတွေလည်းရှိလာတဲ့အတွေ့ပါတီအတွင်းမှာစီမံခန့်ခွဲမှုတွေလည်းပိုလှုပ်လာရပါတယ်။အရင်တုန်းကပါတီအတွင်းသဘောမတူညီမှုတွေကိုလူသိအောင်ပြောပြဖို့ဝန်မလေးပေမဲ့လည်းအခုဆိုရင်ပါတီတဖြည်းဖြည်းကြီးလာတာနဲ့အမျှအဲ့ဒီလိုကိစ္စတွေမှာလူသိရှင်ကြားပြောဆိုမှုတွေလုံးလုံးမဖြစ်တော့ဘူးဆိုတာကိုသိလာကြပါတယ်။သူတို့ရဲ့မှန်မှန်နာတွေအမြင်မတူမှုတွေနဲ့ပါတီအတွင်းအားပြိုင်မှုတွေကိုကင်တွယ်ရပြီးတော့အဲ့ဒါတွေကိုစီမံခန့်ခွဲရတာဟာ Adam Bent အတွေ့ခက်ခဲလာတယ်လို့ပြောသွားတဲ့အကြောင်းရေးထားတဲ့ Rania Yalup ရဲ့ဆောင်းပါးကိုတင်ဆက်လိုက်ပါတယ်ရှင်။ကျမကမူလှိုင်းသိမ့်ပ
ါ။ဒါမျိုးသတင်းဆောင်းပါးတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ